မဲမဲသမားမှုတွေနဲ့မူမှန်မှုဆိုတဲ့ဆက်ဆက်ချက်တွေရှိနေတဲ့တုံးရကြပြုလုပ်ခဲ့တဲ့ရုရှားယူကောက်ပွဲမှာလက်ရှိအာဏာရရုရှားညီညွတ်ရေးပါတီဟာအလွယ်တကူပဲအောက်လွှတ်တော်မှာအနိုင်ရမယ့်အခြေအနေမှာရှိနေပါတယ်။ဗဟုယူကောက်ပွဲကော်မရှင်ကစက်တင်ဘာ20မှာပြောတာကတော့မဲ40ခန်းလုံးနီးပါးကိုရေတွက်ပြီးချိန်မှာသမရပူတင်ကျော်နောက်ကံပေးတဲ့ရုရှားညီညွတ်ရေးပါတီကလွတ်တော်တည်ရဲ့45ရာခိုင်နှုန်းကိုအနိုင်ရရှိလာတယ်လို့ဆိုပါတယ်။ကွန်မြူနစ်ပါတီက22ရာခိုင်နှုန်း၊ Liberal Democratic Party က 17.5 ရာခိုင်နှုန်းဝန်းကျင်ရရှိထားပြီးတော့ပါတီသစ်တွေဖြစ်တဲ့လက်တွေ့ရုရှားပါတီနဲ့လူထုသစ်ပါတီတွေကတော့ 9.5 ရာနှုန်းနဲ့ 6 ရာနှုန်းအတိအကျကြီးမဲရရှိတာပါပဲ။အများစုအနိုင်ရရှိတဲ့ရုရှားညီညွတ်ရေးပါတီရဲ့အထွေထွေအတွင်းမူအန်ဒရီတာချက်ကပါတီတောက်ခံသူတွေကိုပြောတာကတော့သူတို့ရဲ့အောင်မြင်မှုဟာယူသားတန့်ရှင်တယ်လို့ဆိုပါတယ်။ဒီကောက်ပွဲမှာအဓိကတိုက်ခိုက်နေမပါဝင်နိုင်ဘူးလို့ပြောဆိုကြပါတယ်။အာနာပိုင်နေဘက်ကတော့အဓိကကောင်းဆောင်အာနာပိုင်နေကအဓိကကောင်းဆောင်အက်ဖာကီနဗာနီကိုထောင်ချထားပြီးတော့သူနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေကိုလည်းအစွန်းရောက်တွေဖြည့်ချညာထားပါတယ်။ဒါအပြင်နိုင်ငံရေးလုပ်ပိုင်ခွင့်တွေကိုလည်းတိတိကျကျအောင်ကန့်သက်ထားတာပါ။မော်စကိုမြို့ပါဝင်နယ်မြေခုနှစ်ခုမှပြုလုပ်ထားတဲ့အင်တာနက်ကဆင့်အွန်လိုင်းမဲပေးခြင်းကိုတော့မဲမီယူတက်ရသေးပါဘူး။မော်စကိုနဲ့စိန့်ပီတာစဘတ်အပါဝင်အထူးသဖြင့် Liberal Youth စတင်တဲ့ဒေသတွေမှာရှိတဲ့အနာရကိုစလေတွေအနိုင်ရရှိစေဖို့အတွက်အာနာပိုင်နေဘက်ကအွန်လိုင်းမဲတွေကိုချေလှယ်ဖို့ကြိုးပမ်းနေတယ်လို့နဗာနီရဲ့ထိပ်တန်းတစ်ထောက်တူဖြစ်တဲ့လီယိုနက်ဗိုကော့ကပြောပါတယ်။နဗာနီရောထောင်နှစ်ခွဲချမှတ်ထားပြီးတော့သူ့ရဲ့ဝက်ဘ်ဆိုက်ပေါင်း50နီးပါးကိုလည်းပိတ်ပင်ခံထားရပါတယ်ခင်ဗျာ။